Welcome to the Voice of America in Burmese.
တော်ရရှိပါတာချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါပြီဗျာ။ VOA အမေရိကန်တပ်ရဲ့2024ခုနှစ် February 18ရက်စနေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ Flight Orbiter 3249 Flight Meter 190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီညာ။ကျွန်တော်ကညဉ့်ညေးပါခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
ရုရှားအတိုက်အခံနေဗန်နီတိုက်စုံးမှုကိုအခိုင်အမာစုံစမ်းဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ယူနစ်လုံခြုံရေးအစည်းအဝေးအပွဲမှာမြန်မာအရေးဆွေးနွေးဖို့ရှိတယ်လို့အင်ရှင်ဂျာမနီနိုင်ငံကပြောပါတယ်။ပြင်သစ်ဂျာမနီတို့နဲ့လုံခြုံရေးသဘောတူညီမှုတွေယူကရိန်းလက်မှတ်ရေးထိုးနေပါတယ်
။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်တပ်ကဖမ်းပြီးမကြမီတိုက်စုံးသွားတဲ့နိုင်ငံရေးအကျဉ်းသူမတ်နိုဗယ်အေးအကြောင်းသတင်းပေးပို့ချက်စစ်ကောင်စီကစတင်မယ်လို့ကြေညာခဲ့တဲ့မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကြောင့်လူငယ်တွေကြားစိုးရိမ်ပူပန်မှုတွေနဲ့ဘဝအိမ်မက်တွေပါရိုက်ချိုးခံလိုက်ရသလိုဖြစ်နေတဲ့အကြောင်းသတင်းဆောင်မှာတခါကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုစူးစိတင်ပြထားချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်အပတ်စဉ်တင်ဆက်ပေးနေတဲ့မြို့သီးကဏ္ဍမှာတော့မတန်ဆွမ်းဘဝခက်ခဲမှုတွေကြားကလူပညာအိမ်မက်ကိုပုံဖော်နေသူတူအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဗျာ။ဒါပြင်သုတဆုံးတဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းထောက်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။လက်ရှိကမ္ဘာရဲ့အနေအထားဟာအလုံးမဖြစ်ဖ ೇನೆ နဲ့တန်းနဲ့ချီတဲ့တန်မှန်လူရန်းစားတွေဆွဆွဝါဝါပေးဆက်နေရတယ်လို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကမြို့နယ်မှာ၃ရက်ကြာကျင်းပနေတဲ့မြို့နယ်လုံခြုံရေးညီလာခံစတင်တဲ့တောက်ကြာနေ့မှာပဲပြောကြားလိုက်ပါတယ်။
As the title of our discussion implies, today's global order is not working for everyone. In fact, I would go further and say it's not working for anyone.
တွေ့နေရကြောင်းလည်းတကယ်လို့ကုလသမဂ္ဂဗဒင်းရင်စံပါအချက်တွေအတိုင်းလိုက်နာကြမယ်ဆိုရင်တော့ကမ္ဘာလူသားတိုင်းငြိမ်းချမ်းပြီးဂုဏ်သိက္ခာရှိရှိနေနိုင်မယ်လို့အတွင်းမှုချုပ်ကကမ္ဘာတော်လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဆွေးနွေးမဲ့နှစ်ပတ်လည်ညီလာခံမှာပြောကြားလိုက်တာပါ။နိုင်ငံတော်များများကအစိုးရတွေဟာသူတို့လိုက်နာမယ်လို့ကြေညာထားတာကိုဖိတ်လျှုထားကြတာပြဿနာဖြစ်စေတယ်လို့ပြောပါတယ်။အခုဖြစ်ပေါ်နေတဲ့အစ္စရေးနဲ့ဟားမတ်စ်ပွဲမှာအောက်တိုဘာ9ရက်နေ့ကဟားမတ်စ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်ခွင့်လွှတ်နိုင်စရာမရှိတယ်လို့ဒီတိုက်ခိုက်မှုကိုအစ္စရေးကစီးရင်နဲ့လက်တုံပြန်ပြီးပါလက်စတိုင်းသားတွေကိုအပြစ်ပေးတာကလည်းခွင့်လွှတ်နိုင်စရာမရှိဘူးလို့ပြောပါတယ်။အခုဂါဇာခြေနေရာကမ္ဘာနိုင်ငံတွေဆက်ဆံရေးကိုဆိုးဝါးစေတဲ့အပြင်ဂါဇာမှာလူသားဆန္ဒမှုအကူအညီအဓိကပေးနေတဲ့ရာဖာမျိုးဟာရှေ့ရှောင်းတပ်သားခွဲကျော်ခိုးလုံနေတဲ့အတွက်အစ္စရေးတွေခွင်ပြီးတိုက်ရင်ကျုံရမယ့်အခြေအနေအတွက်ကမ္ဘာနိုင်ငံတွေစိုးရိမ်နေကြတယ်လို့ပြောပါတယ်။ဒါ့အပြင်နှစ်နှစ်ထဲဝင်လာပြီးဖြစ်တဲ့ရုရှားကျူးကျော်စစ်ဟာယူကရိန်းနိုင်ငံသား6တန်းကျော်ကိုတခြားနိုင်ငံတွေထွက်ပြေးခိုးလုံစေတဲ့အပြင်ပြည်တွင်းလူပေါင်း15သန်းနီးပါးလဲလူသားဆန္ဒမှုအကူအညီလိုအပ်နေပြီးတော့ကမ္ဘာစီးပွားရေးကိုပါရိုက်ခတ်နေတယ်လို့တတိပေးလိုက်ပါတယ်။ဒီမြူနစ်လုံခြုံရေးညီလာခံကိုဂျာမနီနိုင်ငံမြို့နယ်မြို့မှာ February 16ရက်ကနေ17ရက်နေ့ထိကျင်းပတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုထည့်သွင်းပြီးဆွေးနွေးတော့ဖို့ရှိတယ်လို့ရန်ကုန်ဂျာမနီတိုင်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လောကလုံခြုံရေးနဲ့ပတ်သက်တဲ့အရေးကြီးဆုံးစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအဆင့်မြင့်အရာရှိများအဆင့်ဆွေးနွေးပွဲမှာကမ္ဘာနိုင်ငံတွေကနိုင်ငံရေးစီးပွားရေးဆိုင်ရာအဆင့်မြင့်မူဝါဒအချမှတ်သူတွေပညာရှင်တွေနဲ့အရက်သက်လူအဖွဲ့အစည်းတွေဒီညီလာခံမှာပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။2024ဟာမြို့နယ်လုံခြုံရေးညီလာခံအနှစ်60ပြည့်တဲ့နှစ်လည်းဖြစ်ပါတယ်။ဒီညီလာခံမှာစီးပင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာအမိန့်ထုတ်ပြန်ချက်ခိုင်မာစေဖို့ဆွေးနွေးမှာဖြစ်တယ်လို့ပြန်လည်ပြင်ဆင်ရေးဆိုင်ရာသဘောထားတွေကမ္ဘာတစ်လွှားလုံခြုံရေးဆိုင်ရာလှုပ်ဆောင်ချက်တွေအတွက်တုံ့ပြန်ဆောင်ရွက်ဖို့အားလုံးပါဝင်တဲ့မဟာမိတ်အဖွဲ့တစ်ခုတည်ထောင်ဖို့ပါအဓိကထားဆွေးနွေးမယ်လို့ဖော်ပြပါတယ်။ဒါ့အပြင်ဒီညီလာခံမှာမြန်မာနိုင်ငံလက်ရှိအခြေအနေတွေကိုထည့်သွင်းဆွေးနွေးသွားဖို့လည်းရှိနေတာပါ။တနင်္လာနေ့တိုင်းတဝဲခင်းတရချောင်းမြို့နယ်ကကင်းရှည်ကျေးရွာမှာအောက်တိုဘာ15ရက်ကျေးတပြင်းနေ့ကအသက်17နှစ်အရွယ်ကလေးငယ်တူမိုင်းနှင်းမိပြီးခြေတစ်ဖက်ပြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအပိုင်းတွင်မိုင်းနှင်းမိသူတွေရှိနေပြီးဒီမိုင်းတွေဟာစစ်ကောင်စီစခန်းချနေထိုင်တဲ့နေရာတွေမှာဖြစ်ကြောင်းလည်းပြောပါတယ်။အခုကလေးငယ်ကတော့ rubber channel ဆော့ကစားနေရင်မိုင်းနှင်းမိတာဖြစ်ပြီးဘဲခြေတော့ပြတ်သွားတဲ့အတွက်ခွဲစိတ်ကုသနိုင်ဖို့မိသားစုလုံနေပါပြီ။ခြေရအုပ်စု39ခုရှိတဲ့တရချောင်းမြို့နယ်ကဖျားစီဒီကုန်းမှာ အာနာဆသင်္ကြန်ကစစ်ကောင်စီတပ်ကောင်နဲ့စခန်းချနေထိုင်တာဖြစ်ပြီးမကြသေးခင်ကမှတက်ဖြန်ပြီးဆုတ်သွားတာဖြစ်ကြောင်းနဲ့ဒေတာကလည်းကပြောပါတယ်။အခုဒီဒေတာတွေမှာမန်ရှင်လေးမလောက်ရသေးတဲ့အတွက်စိုးရင်ရတယ်လို့လည်းပြောပါတယ်။ပန်းတော်ရွာဘက်မှာလည်းစစ်ကောင်စီစစ်ကြောင်းထိုးပြီးနောက်ပြည့်ဖြစ်တဲ့ February 7ရက်နေ့မှာပန်းတော်ကျေးရွာသူအမျိုးသမီးတဦး Robert သွားချင်နဲ့မိုင်းနဲ့မှီတာကြောင့်ခြေတစ်ဖက်ပြတ်ခဲ့ရပါတယ်။အခုလိုမိုင်းအနေရရှိနေတဲ့အတွက်အိုးရင်ဆန့်ခွာရှောင်ပြေးကြတဲ့ဒေသခံတွေဟာတနင်္လာနေ့တိုင်းထဲမှာပဲတိုက်ပွဲကျင်းမယ်လို့ယူဆရတဲ့နေရာတွေမှာရွှေ့ပြောင်းနေထိုင်ရင်အိမ်ကိုမပြန်နိုင်ကြသေးပါဘူး။တော်လိုင်းတပ်ဖွဲ့တွေကတော့ဒေသခံတွေဘုံခိုကျန်းတူးထားကြဖို့နဲ့ဒေချောင်းရန်သတိပေးချက်တွေကိုထုတ်ပြန်ပေးနေတာဖြစ်ပြီးမြေမြုပ်မိုင်းအန္တရာယ်ကိုသတိထားဖို့လည်းနှိုးဆော်နေကြပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ92.32kHz 9335နဲ့9383ညာ92.69kHz 6153ညာပထမနာရီဘက်မှာလိုင်းလံမီတာ190kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကအစီအစဉ်မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့ခုရက်ပိုင်းတွေအတွင်းမှာပဲမကြာခဏတယ်လီဖုန်းဆက်ပြီးအချိန်တော်တော်ကြာဆွေးနွေးခဲ့တယ်လို့ဇာကန်တွေကဲထုတ်နိုင်မှုအတွက်ဂါဇာမှာယာယီအပြစ်ရက်ဖို့ပန်ကြားခဲ့တယ်လို့တောက်ကြနေမှာပြောပါတယ်။အစ္စရေးဘက်ကအလုံးရင်းနဲ့ဝင်ပြီးတော့ထိုးစစ်ဆင်ဆာမျိုးမလုပ်ဖို့သူမျှော်လင့်နေပေမဲ့ဒါဟာမဖြစ်နိုင်တဲ့အတွက်အခုလိုယာယီအပြစ်ရက်ရေးလုပ်ဖို့ပန်ကြားတာဖြစ်ကြောင်းသမ္မတအင်ဂျီမှာသတင်းတောက်တွေကိုပြောတာပါ။အဲ့ဒီမှာယာယီအဖြစ်ရထားဖို့လိုအပ်နေတယ်လို့ပြောပါတယ်။အခုအဖမ်းခံနေရတဲ့ဒဇာကန်တွေထဲမှာအစ္စရေးတွေနဲ့မကပဲအမေရိကန်တွေပါပါနေတာဖြစ်ကြောင်းနဲ့သူတို့ကိုနေပြန်ပြီးခေါ်နိုင်မယ်လို့သူညွှန်းလင့်ကြောင်းလည်းပြောပါတယ်။ဒါပြင်ဒဇာကန်တွေပြန်လို့ရေးအတွက်ညှိနှိုင်းမှုတွေလည်းလုပ်နေကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးတပ်တွေဟာဂါဇာတောင်ပိုင်းခန်းယူနစ်ကဆေးရုံကြီးမှာကျန်တဲ့ပြင်းတွေကဝင်ရောက်ဆင်းနင်းခဲ့ပြီးအခုတောက်ကြနေမှာတော့အဖမ်းခံနေရတဲ့ဒဇာကန်တွေကိုရှာဖွေနေတာဖြစ်ပါတယ်။အခုလိုစီးနင်းမှုအတွင်းရှင်းဦးကြီးရဲ့လျှက်စစ်ဒါဗစ်ဆက်ရပ်သွားတဲ့အတွက်လူနာ9ဦးအောက်ဆီဂျင်ပြတ်ပြီးသေဆုံးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုလိုရှင်းဦးကြီးကိုဝင်ရောက်စီးနင်းရတာဟာအဲဒီမှာအစ္စရေးဒဇာကန်တွေဖြင့်သေဆုံးသွားတဲ့ဒဇာကန်ရုပ်အလောင်းတွေကိုပါရှိတယ်လို့ထောက်လိုင်းသတင်းရထားတာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အခုချိန်ထိတော့ဒဇာကန်တွေကိုရောရုပ်အလောင်းတွေကိုပါမတွေ့သေးဘူးလို့အစ္စရေးစစ်တပ်တာဝန်ရှိသူကပြောပါတယ်။ယူကရိန်းရဲ့ရုရှားကျူးကျော်မှုကိုတွန်းလှန်နေတာကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုခိုင်မာအောင်လှုပ်ဆောင်နေနေနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာတောက်ကြနေမှာဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှူစ်နဲ့လုံခြုံရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်ချုပ်ခဲ့တယ်လို့တောက်ကြနေနှောင်းပွဲမှာလည်းပြင်းထန်တဲ့စာချုပ်နောက်တစ်ခုချုပ်ဆိုမှာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာသူ့ရဲ့ဂျာမနီခီးစင်မှာယူကရိန်းကိုစီးရဲအထောက်ကိုဂျာမနီကဆက်ပြီးပေးရမယ်။ဆန်တင်တာလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုဝင်းကျိုရှော့စ်နဲ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျာမနီနေနဲ့ရုရှားကိုအရေးယူမှုတွေနဲ့ရုရှားတင်ပို့ဂုဏ်တွေကိုထိန်းချုပ်မှာဖြစ်ပြီးတော့ယူကရိန်းကိုဂျာမနီကနေဆက်လက်ပံ့ပိုးမှာဖြစ်ကြောင်းဝင်းကျိုရှော့စ်ကပြောပါတယ်။ဂျာမနီကအမေရိကန်ဒေါ်လာ1.2ဘီလီယံတန်ဖိုးရှိတဲ့စီးရဲအကူအညီကိုချက်ချင်းပေးဖို့ပြင်နေကြောင်းနဲ့အဲ့ဒီထဲမှာဟာဝါဆာအမြောက်36လက်ခင်းရမီးကြောင့်3,200အပြင်လေချောင်းကာဝေးစနစ်နှစ်ခုလဲပါဝင်ကြောင်းပြောပါတယ်။အခုလိုရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချုပ်ဆိုရာဟာတမိုင်းဝင်ခြေလှမ်းပြတ်ဖြစ်တယ်လို့လည်းပြောပါတယ်။ယူကရိန်းဟာပြီးခဲ့တဲ့အလကဗြိတိန်နဲ့သဘောတူညီမှုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အခုလဲဂျာမနီနဲ့ချုပ်ဆိုနိုင်တာဖြစ်ပါတယ်။တောက်ကြနေနှောင်းမိုင်းမှာလဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့နောက်ထပ်စာချုပ်တစ်ခုကိုချုပ်ဆိုဖို့ရှိတယ်လို့တခြားနိုင်ငံတွေနဲ့လဲသဘောတူညီချက်တွေချုပ်ဆိုဖို့ယူကရိန်းကစီစဉ်နေပါတယ်။ရုရှားတိုက်ခံခေါင်းဆောင်အလက်ဆီနိုဗယ်နီအချင်းကျနေစဉ်တေဆုံးခဲ့တဲ့ဆိုတဲ့သတင်းကြောင့်အန်အော်တုံ့လုပ်ခဲ့ရာကြောင်းကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေမှာပြောကြားလိုက်တယ်လို့သူ့ရဲ့တေဆုံးမှုအတွက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုတေဆုံးမှုအတွက်ဝန်ထဲခြေခွဲရာကြောင်းမစ္စတာနိုဗယ်နီရဲ့မိသားစုဝင်တွေကိုအထွေထွေချုပ်ကပြောကြားလိုက်ပြီးသူ့ဖမ်းခံနေရစဉ်တေဆုံးမှုအတွက်ပွင့်လင်းညင်သာမှုရှိပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတောင်းဆိုလိုက်တာပါ။အသက်48နှစ်အရွယ်နဗာနီကိုအစွန်းရောက်မှုနဲ့ထောင်နဲ့19နှစ်ပြည့်တန်ပေးပြီးလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အချင်းတောင်မှာထားတာဖြစ်ပါတယ်။သ ူမိသားစုကတော့ဒီတေဆုံးမှုကိုအတီးပြုတ်နိုင်အောင်တောက်ကြနေမှာပဲစူးစမ်းနေတာပါရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နာဗယ်နီဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူတစ်ဦးဖြစ်ပြီးအခုသမ္မတပူတင်ကိုနောက်ထပ်6နှစ်အာဏာဆက်ပြီးယူနိုင်အောင်လုပ်ဖို့များတဲ့ရွေးကောက်ပွဲမကျင်းပကတလလုံးမှာပဲအခုလိုတေဆုံးသွားတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒန်သောမတ်စ်ဂရင်းဖီးလ်ကတော့နာဗယ်နီအခုလိုတေဆုံးလာတာဟာရုရှားအစိုးရရဲ့မယမနာဖိနှိပ်မှုကြောင့်ဖြစ်ကြောင်းပြောပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကတော့ရုရှားအစိုးရအနေနဲ့နိုင်ငံရေးသမားတွေလူခွင့်ရေးရှင်တွေသတင်းထောက်တွေနဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်နေသူတွေကိုထောင်သင်းအကျဉ်းချပြီးတော့ဖမ်းဆီးနှိပ်စက်နှိမ်ပါလာတယ်မလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ
်စနေမနေ့ခင်းထိတ်တန့်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးကြတာဖြစ်ပါတယ်ဗျာVOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေ၊စောင်းမတွေ၊တွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။မိမိရဲ့သဘောထားအမြင်တွေကိုလည်း VOA Burmese Facebook နဲ့ YouTube ကအခုထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်။အခုကဆက်လို့တော့သတင်းပေးပို့ချက်စောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။အခုတော့စစ်ကောင်စီလက်ထက်အဖမ်းခံရရင်တည်ဆုံသွားတယ်ဆိုတဲ့နိုင်ငံရေးအကျဉ်းသူတူဦးကျောင်းတင်ပြပို့ချက်ကိုစတင်တင်ပြပြီးပါမယ်။ပဲခူးတိုင်းဝေါ်မြို့နယ်ထဲမှာဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူမတ်နိုဘယ်အေးနဲ့လူငယ်တူဦးကိုစစ်ကောင်စီတပ်ကတနက်ပင်မြို့နယ်ချိုက်လက်ကြီးရွာအနီးမှာပြစ်တက်ခဲ့ပြီးတည်ဆုံသွားခဲ့ပြီးဆိုတာကိုခိုင်လုံတဲ့နယ်မြေခံတွေရည်တဆင့်အတီးပြုတ်နိုင်ကြောင်းမိသားစုကပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှကတင်ပြပို့ထားပါတယ်ခင်ဗျာ။
ပဲခူးတိုင်းဝေါ်မြို့နယ်ထဲမှာလက်နက်တွေနဲ့အတူဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်နှင်းမေအောင်ခေါ်မတ်နိုဘယ်အေးဟာဖမ်းဆီးခံရပြီးကြတဲ့ကမိသားစုနဲ့အဆက်အသွယ်မရဖြစ်ခဲ့ပြီးအခုအခါမှာတော့တေဆုံးသွားခဲ့ပြီလို့အတည်ပြုနိုင်ကြောင်းမောင်ဖြစ်သူကိုထက်မြက်ကပြောပါတယ်
။ဟိုထွက်ပြေးတယ်ဆိုတဲ့အကြောင်းပြချက်နဲ့တက်လိုက်တယ်ဆိုတဲ့ဟာပေါ့နော်။အဲ့ဒါအောင်ကိုဟင်းခေါ်လေခွင်းကအဲ့မှာအနေရတယ်ပွဲချင်းပြီးတည်တယ်လို့ကြားပါတယ်ဗျ။ဆိုတော့မနိုဘယ်အေးကတော့ဘယ်နေ့ဘယ်ချိန်မှာတည်တယ်ဆိုတော့ဟိုကြာဆုံးသွားတယ်ဆိုတော့မသိဘူးဒါပေမဲ့သူမရှိတော့ဘူးကြာဆုံးသွားပြီဆိုတဲ့သတင်းကိုတော့ဟုတ်ကဲ့ UNG ဟိုဝေါ်မျိုးနယ်ပါပါဟွာတွေကနေပါပါဖွဲ့တွေကနေဟိုအတီးပြုတ်ပြောချလာပါတယ်ဗျကျွန်တော်မှသူလက်ရှိဟိုတည်ဆုံးသွားတယ်ကြာဆုံးသွားတယ်ဆိုတဲ့ဟာကအဲတော်တော်များများကလည်းပြောတယ်နင်းမြေကန်စွပ်ပွဲမှုတွေကနေတင်ပြောလာတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီလိုပဲဖြစ်ဖြစ်ဆိုတဲ့အစိုးဆုံးကိုဆွေးနွေးထားရမယ်ဆိုတဲ့ဟိုခံစားချက်နဲ့ပဲဟိုဒီဥစ္စာတော့ဟိုကျွန်တော်တို့အမှားတော့တမ်းပြီးတော့အဲဆက်ဆွန့်သွားပြီလို့ပဲကျွန်တော်တို့ဟိုတည်ပြုထားလိုက်ရတယ်ပေါ့ဘုရားတိုင်းဒေတာကြီးတိုင်းလွတ်တော်ကိုယ်စလေကပြောလာတဲ့ဟာကလည်းသူတာဝန်ယူပါတယ်လို့ပြောတာကိုမင်းထက်တာကလည်းသူတာဝန်ယူပါတယ်ဒီစနစ်နဲ့ပတ်သက်ပြီးတော့ခိုင်လုံပါတယ်လို့ပြောလာပါတယ်သူ့နာမည်ကိုထုတ်သုံးပြီးတော့ပြောပါဆိုတဲ့ဟာပြောလို့ရပါတယ်ဆိုတဲ့ဟာလည်းပြောလာပါတယ
်ဒီသတင်းနဲ့ပတ်သက်ပြီး ICRC ကမ္ဘာချက်ချင်းကြီးရဲ့ဖွဲ့ကလည်းလိုက်လံစုံစမ်းနေပြီမဲ့မိသားစုဝင်တွေမပါတာကြောင့်စုံစမ်းမရဖြစ်နေတယ်လို့လည်းဆိုပါရဲအခုခါမှာတော့ ICRC ကမိသားစုတွေရဲ့သဘောတူညီချက်ရယူခဲ့ပြီးစုံစမ်းမှုတွေဆက်လုပ်သွားမယ်လို့အသိပေးလာတယ်လို့လည်းပြောပြပါရဲ
ICRC ကအတီးတော့မပြုသေးဘူးဒါပေမဲ့သူတို့ကအဲ့ဒါကိုအဲ့ဒီဒီရှင်းရှိတယ်ဒီလူပြောင်းနေတယ်အဲ့ဒါကတော့စစ်တပ်ဘက်မှရှိတယ်ဆိုတော့တင်ရတယ်ပေါ့ဒီလိုမျိုးသတင်းဌာနတွေကလည်းတက်ထားတာတွေရှိတယ်ပေါ့အဲ့ဒါသူတို့ပြောပါသေးတော့သူတို့ကလိုက်ပဲပေါ့နော
်မတ်နိုဘယ်အေးကိုပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပဲခူးတိုင်းညောင်ခါရှိဂိတ်မှာဖမ်းဆီးခံရတာဖြစ်ပါတယ်ဖမ်းဆီးခံရစဉ်မှာစစ်ကောင်စီကိုထောက်ခံတဲ့ဝါရဖြန့် Telegram Channel ကနေသူမဟာလက်နက်တွေပယ်ဆောင်လာပြီးဖမ်းဆီးခံရတာဖြစ်ကြောင်းထုတ်ပြန်ခဲ့တယ်လို့သူမနဲ့တူလူငယ်တဦးကိုပါဖမ်းဆီးထားခဲ့ပါတယ်သူမဟာနိုင်ငံရေးအကျဉ်းသူဟောင်းတစ်ယောက်ဖြစ်ပြီးအခုဖမ်းဆီးခံရချိန်မှာစစ်မှန်ရေးမကောင်းသူတဦးလည်းဖြစ်ပါတယ်သူမကိုဖမ်းဆီးချိန်ကစလို့နှစ်ပတ်ကျော်ကြာတဲ့အချိန်တွင်းမှာအခုလိုမျိုးသူမတည်ဆုံးပြီဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်
မအေးမှာတင်ပြပို့ခဲ့တာပါဗျာအခုတော့အာနာသိန်းစစ်တပ်ကတင်းစမှုထန်ခိုင်းမှုကျင်ညာခဲ့လို့အိမ်မက်ပြုတ်ခွဲရသူလူငယ်ချို့အကြောင်းတင်းဆောင်းမနဲ့ဆက်ပါမယ်အရွယ်ရောက်ပြီးသူအမျိုးသားအမျိုးသမီးတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ဥပဒေကြောင့်လူငယ်တွေကြားစိုးရိမ်ပူပန်မှုတွေနဲ့ဘဝအိမ်မက်တွေပါရိုက်ချိုးခံရတယ်လို့လူငယ်တချို့ကပြောလာပါတယ်လူငယ်အများပြားပြင်ပနိုင်ငံတွေကိုထွက်ဖို့ပြင်ဆင်လာကြတယ်လို့ပ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပူးပေါင်းလူသူတွေလည်းများလာတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့မက်ခင်ပြူထွေးကတင်ပြထားပါတယ်ခင်ဗျာ
။အသက်18နှစ်ကစလို့အရွယ်ရောက်ပြည်သူအမျိုးသားမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်တယ်လို့မြန်မာစစ်ကောင်စီကကြေညာလိုက်တာကြောင့်လူငယ်ရေးသားမှာစိုးရိမ်ပူပန်မှုတွေနဲ့မရေရာမှုတွေပိုးပြီးဖြစ်လာစေခဲ့ပါတယ်။အနာသိမှုကြောင့်လူငယ်ကလေးကလမ်းပျောက်ခဲ့ရတဲ့လူငယ်လေးရဲ့ဘဝတွေကိုချက်ပြီးရိုက်ချိုးလိုက်တယ်လို့ခံစားရတယ်လို့အသက်20ရွယ်ကျောင်းသူတူဦးဖြစ်တဲ့မောင်ဝါဝါကပြောပါတယ်
ဒီကတာကကလူငယ်တွေဖြစ်တယ်လူငယ်တွေကိုစပြီးတော့သူတို့တာကထားလိုက်တဲ့အချိန်မှာလူငယ်တွေမှာပထမကတည်းကအနာကပျောက်နေတဲ့အကုန်လမ်းပျောက်နေတဲ့အချိန်မှာသူတို့ကသူတို့လုံးလိုက်တဲ့အတွက်အကုန်လုံးရွှေဥတဲတဲဖြစ်ပြီးတော့နားလဲနားကြီးရောဝမ်းလဲဝမ်းနေတယ်ကြောက်စိတ်ကလည်းပုံပြီးတော့လွှမ်းမိုးလာတယ်ပေါ့လေသူတို့အနာကကပထမကတည်းရေစုံမျိုးနေတဲ့အချိန်မှာအခုစစ်တပ်ကသူတို့မျိုးထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကဒီစစ်တပ်ကအမှားဆုံးလုပ်ရတဲ့ခုလေးဖြစ်မယ်ပြီးတော့သူတို့ရဲ့ဒီအကြီးအမားဆုံးသူတို့အိမ်မက်ကိုရိုက်ချိုးလိုက်တဲ့အရာတခုလို့လည်းမြင်ပါတယ်
မကြသေးခင်လပိုင်းတွေအတွင်းမြန်မာစစ်တပ်ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာအကြအဆုံများပြီးစစ်စခန်းတွေဇက်တိုက်လက်လွတ်ဆုံးရှုံးခဲ့ရတာကြောင့်တပ်ဖွဲ့အင်အားထပ်မံဖြည့်ဆည်းဖို့အတွက်အပြင်းထန်လှုပ်ဆောင်နေရလို့ဝေဖန်ကြတာတွေရှိသလိုဒီလိုအတင်းအကျပ်အသက်သွင်းလာတဲ့စစ်မှုထမ်းဥပဒေဟာလူငယ်တွေကိုစစ်မြေပြင်မှာလူသားတိုင်းအဖြစ်အသုံးချဖို့ပြင်ဆင်နေလို့ရဲ့ဆိုပြီးရှုံချကြသူတွေလည်းရှိပါတယ်နေမျိုးတချို့မှာလူငယ်လူရွယ်တွေကိုစစ်တပ်ကအတင်းအကျပ်ခေါ်ဆောင်သွားတယ်ဆိုတော့တီးခြားအတိမပြုတ်နိုင်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီဥပဒေဟာနိုင်ငံသားတိုင်းနိုင်ငံတော်ကာကွယ်ရေးတာဝန်ကိုထမ်းဆောင်ဖို့အတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်။လူငယ်တွေကတော့စစ်ကောင်စီတပ်ဖွဲ့တွေမှာအတင်းအကျပ်စစ်မှုထမ်းခံရမှာကိုစိုးရိမ်ကြောက်ရွံ့နေကြတယ်လို့မဝဝါကပြောပါတယ်။
ဆဆဆုံထွက်လာတော့ငါဆိုရင်လုံးဝတုံ့ဟုတ်ပါတယ်သိပြပြီးတော့ဒါတကယ်ရောဟုတ်ရလားလိုက်ပြီးတော့ဟိုဒါကောလာဟာလာဖြစ်မှာဆိုလို့ဟိုကလိုက်မီဒီယာလိုက်နေလဲတော်တော်သိပြသွားတဲ့အနေအထားမှာရှိတယ်ပြီးတော့အကုန်လုံးလဲကြောက်ရွံ့သွားကြတယ်ပေါ့လေညီမဟာပေါင်းရင်အကုန်လုံးလူငယ်တော်တော်များများပေါ့ဒီကအားလုံးကြောက်ရွံ့သွားကြတဲ့အနေအထားမှာရှိတယ
်ကိုပိုင်စီးပွားရေးလုပ်ငန်းငယ်တစ်ခုစလုပ်ပြီးမိသားစုကိုကူညီထောက်ပံ့ပေးနိုင်ဖို့ကြိုးစားနေတဲ့လူငယ်ကိုစော်မျိုးကလည်းစစ်မှုထမ်းဥပဒေကြောင့်သူ့ရဲ့စိတ်ကူးရဲ့အကောင့်ထဲပေါ်ဖို့ခက်ခဲသွားတယ်လို့ဗတ်ဆက်လို့ရမလဲဆိုတာတော့မသိတော့ဘူးလို့ပြောပါတယ်
အမေလည်းရှိတယ်နောက်ပြီးတော့မိသားစုလည်းညီကိုမနမလည်းရှိသေးတယ်ဆိုတော့သူတို့ပြန်ထောက်ပံ့ဖို့အတွက်ကျွန်တော်အသားအကြီးဆုံးဖြစ်တဲ့အတွက်ကျွန်တော်အဲလုပ်ဖို့ကျွန်တော်ကိုယ်ပိုင်စီးပွားရေးလုပ်ဖို့စဉ်းစားထားတယ်ဒါပေမဲ့အခုလိုဖြစ်တဲ့အချိန်မှာကျွန်တော်ဟိုအရင်ကစီပွားရေးကပြတ်နေရတဲ့အချိန်မှာကျွန်တော်ကဒီလိုဖြစ်မယ်ဆိုရင်အကုန်လုံးကတော်တော်ဟိုတန်ပတ်တော့မယ်စရရအဲ့လိုမျိုးဒီဆရာနာတိမ်မှုတော့ကျွန်တော်ကစန့်ကျင်ခဲ့ရတော့ဒီဟိုတော့ကျွန်တော်ကတော့သုမှုထမ်းဖို့ကတော့ကျွန်တော်စိတ်ထဲမှာမရှိပါဘူးဒါပေမဲ့ကျွန်တော်ဘယ်လိုသွားရမလဲဘာလုပ်ရမလဲဆိုတော့အခုချိန်ကြီးဝေဝါးသေးဖြစ်တယ
်အခုချိန်မှာလူငယ်တွေအများပြားကတော့ဖိပနိုင်ငံထွက်ဖို့ဒါမှမဟုတ်ရင်လည်းPDF တက်ဖွဲ့တွေတဲကိုဝင်ဖို့ပြောဆိုနေကြတယ်လို့လည်းကိုစော်မျိုးကပြောပါတယ်
။ဟော1920လောက်ကတော့သူတို့ဒီလက်နက်ကိုင်တွေကိုသွားဖို့အတွက်ကျွန်တော်အားတန်ကြတယ်။အားတန်ကြရတော့ကိုချောက်ကိုရက်တီနေလူငယ်တွေကအားတန်ကြရတော့အဲမိဘရဲ့ဟိုအမိပြုတ်ပြီးနေရတဲ့လူငယ်တွေကတော့အလုံးနေသက်တွေသွားကြမယ်အခြားနိုင်ငံတွေသွားပဲအဲလိုမျိုးတော့ဟိုအားတန်နေကြပါတယ်။ဟုတ်ကျွန်တော်လည်းအဲလိုမျိုးဖြစ်နိုင်ရတော့အဲလိုမျိုးတနေနေရောအဲ့လိုမျိုးထွက်သွားကြတယ်ဒီမျိုးမှာတော့မနေကြတော့
စစ်မှုမထမ်းလို့တဲ့တချို့လူငယ်တွေကလည်းထိုင်းအပါဝင်အိန္ဒိယနိုင်ငံတွေကိုထွက်ခွာဖို့အတွက်ပြင်ဆင်လာကြပါတယ်ဖေဖော်ဝါရီလ16ရက်တောက်ကြနေ့ကထိုင်းနိုင်ငံကိုသွားဖို့ထိုင်းနိုင်ငံမှာဗီဇာလျှောက်ထားသူတွေတည်တရာများနေပြီးလာရောက်တန်းစီကြတဲ့သူထောက်ကနန်းရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်ကြောင်းစစ်ကောင်စီကကြေညာထားတဲ့စစ်မှုထမ်းဥပဒေမှာတော့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေအပြင်ဆရာဝန်အင်ဂျင်နီယာဆက်မှုလက်မှုတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အထိအမျိုးသား18နှစ်ကနေ35နှစ်အထိအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဖော်ပြထားပါတယ်စစ်မှုထမ်းရမယ်အသက်အရွယ်ကိုရောက်တဲ့နိုင်ငံသားတိုင်းကို24လထက်မပိုတဲ့ကာလအပိုင်းအစအတွင်းစစ်မှုထမ်းဖို့စင့်ခေါ်နိုင်ပါတယ်ကျွမ်းကျင်သူတွေဆိုရင်တော့36လထက်မပိုတဲ့ကာလအပိုင်းအခြားမှာစစ်မှုထမ်းဖို့စင့်ခေါ်နိုင်တယ်လို့ဥပဒေမှာပါရှိပါတယ်။အရေးပေါ်အခြေအနေဖြစ်ရင်တော့စစ်မှုထမ်းကာလကို9နှစ်အထိတိုးမြှင့်တက်မှတ်နိုင်တယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်
။မတ်ကင်ဖြူထွေးတင်ပြခဲ့တာဖြစ်ပါတယ်ဗျာ။အခုတော့ဥကျော်ဇန်တာကမူရင်းအပေါ်မပြတ်စူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုကြည့်အောင်ပါခင်ဗျာ။
က ူပဲပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာပြည်သူစစ်အခြေအနေစစ်ကောင်စီနဲ့ပြည်ပဖြူရာစစ်မှုမထမ်းမနေရဥပဒေကိုအတင်းကြပ်ကျဉ်းဆုံးလာတာဟာစစ်ကောင်စီအနေနဲ့သူ့စီရင်ကိုစုတူးနေရလားဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်။အဲဒီမှာပထမဆုံးပြောပြခြင်းနဲ့အကြောင်းအရာတွေကတော့မြန်မာ Civil War is a stalemate breaking မြန်မာပြည်တွင်းစစ်မှုတို့နောက်ဆုံးအခြေအနေကျောင်းလဲသွားပြီလားဆိုတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။အရှကာဟာစင်သွန်တဲ့ဆံဘာကို The Christian Science Monitor ထုတ်ပြပြမှာဖြစ်ပါခင်ဗျာ။ပြည်ပလူအများစုရဲ့အမြင်မှာတော့မြန်မာနိုင်ငံဟာဘယ်ဘက်ကမှမနိုင်တဲ့သွေးထွက်ဆံရုံမှုမှာပိတ်ဆို့နေတယ်။ဖေးဆွမ်းရသူ၊အိမ်ဆွမ်းရသူ၊ဇာတ်မှုအကူအညီလိုအပ်သူတွေလည်းများပြားလာတာအခု၄နှစ်ထက်ကိုရောက်လာခဲ့ပြီ။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမှာစစ်မှုမထမ်းမနေရဥပဒေကိုအတင်းကျကောင်တွေဖော်ဖို့စစ်ကောင်စီကကြေညာတယ်။ဒါဟာတော်လိုင်းအင်အားစုတွေလက်မှာချက်ဖွယ်ရှုံးနေမှုအများအပြားနဲ့ရင်ဆိုင်ရပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမြောက်လိုက်နှုတ်ထွက်ဖို့တောင်းဆိုမှုနဲ့ရင်ဆိုင်လာတဲ့အခါမှာလှုပ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်။စစ်တပ်ဟာမျိုးရီစစ်ခန်းတွေအများအပြားကိုလက်လွတ်ခဲ့ရတယ်။တွန်းလိုက်အင်အားစုတွေအောင်ပွဲမရသေးသေးတိုင်အပေါ်စီရနေပြီဖြစ်တယ်။တစ်ဆယ်နှစ်ဆက်နှစ်ထူးစင်းနဲ့ရှမ်းမြောက်မှာညီနောင်သမွေဟာစခန်းပေါင်းများစွာကိုစင်ပိုက်နှံခဲ့တယ်။ချင်း National Army အပါအဝင်တခြားလက်နက်ကိုင်အင်အားစုတွေဟာလည်းသူတို့ဒေသကိုထိုးစစ်ဆင်သိမ်းပိုက်နိုင်လာတော့စစ်ကောင်စီဟာစစ်မျက်နှာအများအပြားမှာဖူအနေရတယ်စစ်ကောင်စီတပ်တွေစိတ်ဓာတ်ပြက်ပြားညနေချီထွက်ပြေးလက်နက်ချစတာတွေတွေ့လာရတယ်တရားသားအုပ်စုစစ်တွေကိုပုတ်ကဲနေတဲ့ NUG ကတော့သူတို့ဟာနယ်စပ်နယ်ပြားဒေသအများအပြားပါဝင်တဲ့တိုင်းပြည်ရဲ့အဲဒီဟာ60ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီလို့ဆိုရဲဒါပေမဲ့ခုကတွန်းလှန်ရေးအင်အားစုတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပြောရမယ်ဆိုရင်သူတို့ဟာပူးတွဲတိုက်ခိုက်မှုတွေအချိန်မြင့်လှုပ်ဆောင်နိုင်သည့်တိုင်အောင်အုပ်စုလိုက်တိုက်ပွဲတွေသာဖြစ်နေပြီး Central Command လို့ခေါ်တဲ့ဗဟိုချုပ်ကိုင်မှုခေါ်ဆောင်ဖို့လိုအပ်နေသေးတယ်အုပ်စုအများအပြားဟာပုံညမှန်ကျနဲ့ကိုစီစီနေရပြီးအလုံးတစုတစည်းရဲ့ဖြစ်နိုင်ခြင်းမရှိသေးဘူး။ဒါဟာလူမျိုးတွေလူမျိုးစုတွေအများပြားရှိနေတဲ့နိုင်ငံတစ်ခုအတွက်သိမ့်မလွယ်ဘူး။အရေးကြီးဆုံးကတော့တော်လိုင်းရေးတပ်ဖွဲ့တွေအနေနဲ့လက်နက်အင်အားမပြည့်မစုံဖြစ်နေခြင်းပဲ။သူကောင်စီဘက်မှာတော့အရေးပါတဲ့လက်နက်ကြီးတွေအဓိကအဖြစ်ရုရှားစီရာရရှိနေတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်တော်လိုင်းရေးခေါင်းဆောင်တွေကတော့ဒီနေ့အတွင်းစစ်တပ်ကိုအံ့ဩလောက်တဲ့တိုက်ခိုက်မှုမျိုးလှူသွားမယ်လို့ပြောနေကြလေ။စစ်ကောင်စီဘက်ကလည်းလက်မလျှော်ဘူးလေကြောင်းနဲ့အမြောက်တွေကိုအောက်ကူပြီးတွန်းလှန်ရေးတပ်ဖွဲ့တွေကိုအပြောင်းလုပ်နိုင်တယ်လို့နယူးဒယ်လီဒူဝါရာစုရဇနာဌာနကအင်ရှူမန်ချောက်ဒရီကိုကိုကဖော်ပြပါတယ်စစ်ကောင်စီဟာဝေဖန်မှုတွေကိုတိုက်ရိုက်မတုံ့ပြန်ပဲစစ်မှုမထမ်းမနေရအမိန့်ထုတ်တာဒီဘော်ချင်းနဲ့စက်တန်တူရာတွေကိုသာလုပ်နေတယ်ခန္ဓာသိမ့်ပြီးဂျင်ကားဆာလို့အခုခါမှာဗိုလ်ချုပ်မှုကြီးမြောင်းလိုက်ရအင်အားအပြော့ညံဆုံးဖြစ်နေတဲ့အချိန်သူ့နေရာမှာတရားရုံးနဲ့အစားထိုးနိုင်တယ်လို့လည်းပဲသုံးသပ်သူတွေချို့ကထူကြတယ်တွန်းလှန်ရေးဘက်ကအောင်ပွဲရဖို့ပြည်တွင်းစစ်အလွန်ကာလတည်ငြိမ်မှုရှိဖို့ဆိုတာတွေဟာအတိုက်အခံအုပ်စုတွေရဲ့ဆက်လက်ပူးပေါင်းနိုင်ရေးအပေါ်မှာအဓိကမူတည်နေတယ်လို့အကက်ဟာဆန်ကသုံးသပ်ထားတာဖြစ်ပါခင်ဗျာဆက်လက်ပြီး with extended sanctions and banking restrictions forced Myanmar hunter to change course တွန်းလှန်ရေးဒဏ်ခတ်ပိတ်ဆို့မှုတွေပလောင်ငန်းကန်တပ်ပြပြမှုတွေကြောင့်မြန်မာစစ်ကောင်စီလမ်းကြောင်းပြောင်းသွားနိုင်လားဆိုတဲ့ကောင်းစင်နဲ့ Officially versus Sharma ရဲ့သုံးသပ်ချက်ကို moderndiplomacy.eu ကထုတ်ပြောပြလိုပါတယ်။အနာသိမ့်ပြီးသုံးနှစ်ကြာစစ်ကောင်စီဟာစီးရင်ရှုံနိုင်မှုများစွာနဲ့ရင်ဆိုင်နေရပြီးပုံပုံများပြတဲ့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကြုံလာနေရတယ်။ဒဏ်ခတ်အရေးယူမှုတွေကြောင့်မတိမငြိမ်ဖြစ်လာပြီးတိုက်ပွဲလဲပြင်းထန်လာတဲ့အတွက်လူများပြပြည်ပကိုထွေပြေးခုံလုံများတာရှိလာတယ်။ NUG ဘက်ကတော့ဒီတခါပိတ်ဆို့မှုတွေတောက်စံတမန်ရေးရဖိအားပေးမှုတွေပုံမဖြစ်ထွန်းလာဖို့လှုံ့ဆော်သွားမယ်လို့ဆိုထားပါတယ်တဲ့။စစ်ကောင်စီကတော့တခါပိတ်ဆို့မှုတွေကိုဆောင်ရွက်နိုင်အောင်ရုရှားနဲ့တိုက်ရိုက်ငွေပေးငွေယူလုပ်နိုင်ဖို့စူးစမ်းနေတယ်။စစ်ကောင်စီကလည်းနဲ့အများဆုံးပံ့ပိုးနေတဲ့ရုရှားနဲ့စစ်ကောင်စီတို့ဟာအခုလောလောဆယ်မှာတော့တရုတ်ဂျွန်ငွေကိုအဆုံးပြုပြီးအယောင်ဝယ်လုပ်နေကြပါတယ်တရုတ်ကတော့စစ်ကောင်စီကိုဗေပောင်းစုကထောက်ပံ့ပြီးအကြီးမားဆုံးကုန်သွယ်ပေးအများဆုံးရည်တည်မြုံနေတဲ့နိုင်ငံဖြစ်နေစေဒါပေမဲ့အခုမတည်ငြိမ်ဖြစ်လာတဲ့အခါမှာတော့နည်းနည်းသတိထားလာဖို့ညရလို့လည်းဆိုထားပါတယ်တကယ်တော့တရုတ်ကတရင်သားအင်အားစုနဲ့စစ်တပ်ရဲ့ပဋိပက္ခမှာနှစ်ဖက်လုံးနဲ့ဆက်ဆံပြီးဒီပဋိပက္ခကိုဒွန်းစီအောင်လုပ်နေတာပဲဖြစ်တယ်လို့လည်းဆိုပါတယ်ဂျပန်ကတော့မြန်မာကိုဖုံဖြိုးရေးအကူအညီအများဆုံးပေးပြီးစီးပွားရေးဆက်နွယ်မှုရှိနေစေ။အိန္ဒိယရဲ့မူဝါဒဟာ pragmatism လို့ခေါ်တဲ့လက်တွေ့အလုပ်ဖြစ်ရေးလူမျိုးရေးကိုအဓိကအခြေပြုတဲ့ စစ်ကောင်စီရဲ့ဆက်ဆံရေးဖြစ်တဲ့ကလဒန်စီမံကိန်းခိုင်ချီနေဆက်ဖြတ်ဖလုံးမဲ့စီမံကိန်းတွေရှိတယ်။အာဆီယံရဲ့မူငါကြက်ကတော့စစ်ကောင်စီပေါ်မှာအကျိုးသက်ရောက်မှုရှိဘူး။အခုတော့စစ်ကောင်စီကသူ့ရဲ့အဓိကမဟာမိတ်တွေဖြစ်တဲ့တရုတ်ရုရှားနဲ့အိန္ဒိယတို့ပါဝင်တဲ့ ဆင်းရဲခြင်းတွေပေါ်မှာလုံးဝမထူနေပါရဲ့။မကြသေးမီကတပြေးတွေများလာတဲ့ထိခိုက်ဒဏ်ရာမှုတွေကြာစုမှုတွေများလာပြီးစိတ်သက်ပြင်းပြနေတဲ့အတွက်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဆက်လက်ပြီးထိန်းထားနိုင်မှာမလားဆိုတာစံစရာရှိစရာဖြစ်လာနေပြီ။ဒါပေမဲ့ဒီဖြစ်လာတော့မှမြန်မာစစ်တပ်ကြာစုမှုနောက်ပိုင်းမှာတိုင်းဒေသကြီးအစုတွေအကြဘုံသဘောတူညီမှုရရှိနိုင်ရေမမြင်ရတဲ့အတွက်လူတွေခံရအကြတဲ့ New Delhi, Chesai Policy Perspectives Foundation, with conscription law, Myanmar generals are digging their own graves. စီကောင်စီဟာတရားသားတွေကိုပေါ်တွားဆွဲဖို့လုပ်နေပြီလို့လူများကဆိုရင်နေကြသလိုတချို့ကလည်းလူငယ်တွေဟာစစ်တပ်စင်ကြီးတပ်ဖွဲ့တွေစီပုံမဝင်ရောက်သွားကြလိမ့်မယ်လို့တွေးနေကြပါတယ်။ဒါပေမဲ့အနာသိမ့်ပြီးခြင်းကလေးကလက်နက်ကင်တွန်းလှန်ရေးဘက်ကလူငယ်တွေအများပြဝင်ရောက်သွားကြတာအခုဆိုရင် PDF တပ်ဖွဲ့တွေမှာအင်အားတစ်သိန်းလောက်တောင်ရှိနေပြီလက်နက်အင်အားဒါမှမဟုတ်လက်ကျင့်စင်ကြမှုအလုံးလုံးမရတာပဲရှိတယ်လို့ပြောထားပါတယ်။ ဒီစစ်မှုမထမ်းနေရဥပဒေကိုစစ်ကောင်စီအနေနဲ့အအောင်မြင်မြင်အကောင်အထည်ဖော်နိုင်မှာမဟုတ်ဘူးလို့အသေးစားပြောနိုင်ပါတယ်။၆၅နှစ်သက်တမ်းရှိလာပြီးတခင်ပဲအစိုးရကမှအတင်းကြပ်မလုပ်ခဲ့တဲ့ဒီဥပဒေကိုစစ်တပ်ကအခုလိုလုပ်လာတာဟာမကြသေးမီကကာလတွေအတွင်းတော်လှန်ရေးအင်အားစုတွေနဲ့ရှင်ပြန်ရမှာအများအပြားထိခိုက်ကြဆုံးရမှုတွေကြောင့်လူအင်အားအပူတပြင်းလိုအပ်နေတဲ့ဆူရာကိုပြသရကြပဲဖြစ်တယ ူပြန်ခေါ်ပြီးအင်းအပြန်ဖြစ်ဖို့ကြိုးစားခဲ့ပေမဲ့ပြန်လာသူသိမ့်ရှိတယ်လို့တန်ရမရအခုလိုလွတ်လာတယ်လို့လည်းဆိုပါတယ်ဒီဥပဒေဟာစစ်ကောင်စီအနေနဲ့ပြည်သူတွေစီကငွေညှစ်ဖို့နိလန်တစ်ခုပဲဖြစ်တယ်အထူးသဖြင့်သူတို့သားတွေကိုစိတ်မမထမ်းစေလိုတဲ့ငွေကြေးတတ်နိုင်သူတွေကိုငွေညှစ်ဖို့စီစဉ်တာဖြစ်တယ်စီးရဲနော်မသူတွေကိုလည်းချမ်းသာပေးမှာမဟုတ်ဘူးဆိုတော့စီးရဲနော်မရဲ့မိဘတွေကသူတို့သားမျိုးကိုပြေတော့လို့ပဲပြောစရာရှိတော့တယ်ဆိုထားပါတယ်ဒါကတော့ဘိုးချုပ်မူကြီးမြောင်းလင်ဟာရရကောက်ရွံ့မှုလှမ်းဆွဲနေတာပဲဖြစ်တယ်သူနဲ့သူအဆက်အနွယ်ကိုကယ်တင်ဖို့အတွက်အခုလိုရဟာနောက်ဆုံးကောက်ရွံ့မှုပဲဖြစ်တယ်သူအနာသိမ့်ပြီးရင်ငါဆက်လို့လူငယ်တွေဟာအထူးနစ်နေကြရတယ်စင်ကျင်ဆန္ဒပြတာကိုရဲရဲစဲစဲချေမှုန်းတဲ့အခါသူတို့ရဲ့ဆွေမျိုးအဆိုင်ပိုင်းတွေမိတ်ဆွေရောင်းရင်းတွေပြစ်သက်ခံရတာထုံချခံရတာကိုဒီလူငယ်တွေမြင်ခဲ့ရတဲ့အတွက်လက်နက်ကင်တော်လှန်ရေးတပ်ဖွဲ့ကိုရောက်ခဲ့ကြတယ်စီးပွားရေးအကြတဲ့နဲ့အလုတ်ကိုင်းပညာရေးဆုံဆုံရတယ်ဆိုတော့စစ်ကောင်စီလောက်မှသူတို့ဘဝအနာကလုံးဝကင်းမဲ့နေတယ်ဒီလိုအခြေအနေမျိုးမှာစစ်မှုမထမ်းမနေရဥပဒေလောက်လာတော့ဒီလူငယ်တွေဟာဆက်နေရမလားထွက်ပြေးရမလားစစ်တပ်ကတော့ကရုတင်းထဲမှာပဲဆက်နေလို့မယ်ဆက်လက်ပြီးတူးနေလို့မှဖြစ်တယ်။အဲဒါမှဒီတိုင်းမှာစစ်ကောင်စီတူးနေတာကသူရဲ့စေရင်းကိုသူတို့တူးနေတာပဲဖြစ်တယ်လို့ Every Magazine ရဲ့ Editor အပေါ်မှာရေးသားထားတာကိုတင်ပြလိုက်ပါရစေ။ Good night တော့ထောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လဲဆိုတာကိုကျွန်တော်စောင့်ညာလိုက်ကြပါသေးတယ်။အားလုံးကျေးဇူးတင်ပါတယ
်။မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့2024ခုနှစ် February 18ရက်စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကြပါပြီသုတဆောင်လေးအမေရိကန်တခွင်နဲ့တိတ်ပတ်နဲ့ဤပညာကဏ္ဍတွေမတင်ဆက်မိမှာအမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်မတန်ဆန်းဘဝခက်ခဲမှုကြားအနုပညာအိမ်မက်ကိုပုံဖော်သူပတိဆရာမတောင်တယောက်အကြောင်းနဲ့ဆက်တင်ပါမယ်ခင်ဗျာအနုပညာကိုငငယ်တည်းကဝါသနာပါတာသိပေမဲ့ပတိအနုပညာမှာအာတန်ခဲ့တာကိုတော့အသက်30ကျော်မှရှာဖွေသိခဲ့တယ်လို့ပတိဆရာမဒေါခင်သီရာပိုင်ကပြောပါတယ်ပိုလီယိုရောဂါကြောင့်အသက်2နှစ်ကျော်ကစပြီးမတန်ဆန်းဘဝနဲ့နေခဲ့ရပြီးခက်ခဲရုန်းကန်ခဲ့ရပေမဲ့နောက်ဆုံးအရှုံးမပေးဘဲဘဝအိမ်မက်ကိုအကောင့်ထဲဖောနေသူတစ်ယောက်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အင်္ဂလဘတ်မှာနေထိုင်နေတဲ့ဗဒီဆီယာမဒေါခင်တီရာပိုင်ရဲ့ဖြတ်သန်းမှုတစ်ချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ပြူတွေကတင်ဆက်ထားပါတယ်ခင
်ဗျာ associate computer to design snow same was a Emma adore dia wa career counselor ma twa bi appointment lut bi twa sit sei ji lai so ro Emma sit sei ji lai do tala ja le tu ne appointment ni tu wa assignment ni hu aisa ri pay lai de da ri wo phone ni phi nin ba ya ma a tan ne so Emma tu wa fine a ma a tan na de tu wa pyo de so ro Emma တခြားကောင်ဆယ်လာနဲ့တော့ဒီစကားပြောလိုက်တယ်ဒီ science ကိုမယူတော့ art ကိုပြောင်းလိုက်မယ်ဆိုတော့သူကပြောတယ်သတိထားနော်တဲ့ art တွေကအရန်ခက်ခဲတယ်တဲ့ art ကိုလိုက်စားဖို့ဆိုတာသိတယ်လို့ပြောဆိုတော့အခုတကယ်ကိုယ်ဆရာကြီးတွေ fine artist van gogh တို့ဘာလို့ဆိုရင် possession တော့ဆိုရင်ဘယ်သူမှသူ့ပတိကိုလက်မခံအောင် style လည်းမတူတော့အဲ့ခက်တော့ဘယ်သူမှမသူ့မချိုက်ဒါပေမဲ့အခုသူတေပြီးနောက်နေကြတော့ဟာသူပကြီးတွေအရင်ကဘာကျော်ဖြစ်သွားတယ်ဒီကဘာကျော်ဆရာကြီးတွေရဲ့ဒီပကြီးတွေကနောက်ပိုင်းမှာသူတို့တေဝါမှာပေါ်ပြီးလို့ဖြစ်လို့ဆိုတော့တည်ရဆရာမတယောက်ကလည်းပြောဘူးလေဆိုတော့ဟိုဒါအဆမ်းမဟုတ်တော့ဘူးနောက်ပြီးတော့ဘဝမှာဘာမှမဘဝမှာဘယ်ဟာမှလွတ်လွတ်ကိုမရခဲ့ဘူးအမြဲတမ်း fight လုပ်ပြီးမှရခဲ့ခက်ခဲတင်ယူရတယ်ခက်ခဲပြီးလုပ်ရှောက်ပြီးတော့မှစောင့်ပြီးတော့မှရခဲ့တယ်ဆိုတော့ဒီအရေးအစမ်းမဟုတ်တော့ဘူး Science ကနေ art ပြောင်းတဲ့အချိန်မှာဒီကျောင်းနေတိုင်းကချက်ချင်းလက်မခံ University တို့ဒီ Professional Art School တွေချက်ချင်းလက်မခံကိုကဒီအဲ community college မှာပဲဒီ art ကိုစပြီး foundation ကနေစပြီးတော့ basic ကပေါ်လေအစနေစပြီးပြန်သင်ပြီးတော့ဒီရလာတဲ့ဒီကိုယ့်ရဲ့ portfolio ပေါ်ဒီဆွဲထားတာတို့ဘာတို့ကိုစုစုပြီးတော့ဒီ city university တို့ state university တို့ဒီ private school ကိုကြိုက်တဲ့ private school ဒီ art school တွေမှာတော်တော်ပြရတယ်ဒုတိယအကြိမ်အဲ့ဒီအချိန်မှာလက်ခံပါတယ်ကိုကြိုက်တဲ့ school ဒီ oldest ဆိုတာဒီ state university တွေတော့ပြီးလေ့လာမှုတွေကိုတကယ်နှလုံးသားပါသွားတာဒီ oldest ရဲ့ဒီ art school ဝင်ကိုကြိုက်ပါတယ်အစစအစဉ်ပြေးတယ်ဒီ parking နဲ့ service တွေလည်းကောင်းတယ်ဆိုတော့သူက fine art မှာလည်း strong ဖြစ်တယ် fashion မှာလည်း strong ဖြစ်တော့ okay ဘုန်းနဲ့လည်းတဲ့အရင်မွေးမဟုတ်ဘူးဆိုတော့အဲ့မှာjump to land there's a path we must choose sometime got to stand up and fight sometime jump to be need a change jump my teeth ya la raw surgery လုပ်ရတယ်မိမဒီတအိမ်နဲ့ပတ်သက်ပြီး surgery လုပ်ရတော့ခဏထွက်လိုက်ရတယ်ထွက်လိုက်ပြီးတော့မသေးကြဘူးဒီ input export မပြန်အလုံးလုံးတော့လည်းမရဘူးဘလို့မှစိတ်ချမမင်းရောကိုယ်စိတ်ချင်းမှတာလာဒီတပီပွဲရခြင်းနဲ့ဆက်ပြီးတော့ ဒီပညာပြီးဆုံးအောင်သင်ခြင်းနဲ့ဆိုတော့အဲ့မှာပြန်သွားလိုက်ပြီမထူတော့ငါပြန်သွားတော့မယ်ငါနှလုံးသားထဲမှာဘလို့မှမရအောင်ဆိုအဲ့ဒါကိုပြန်သွားပြီးတော့ဒီ2011မှာ Bachelor Degree Fine Art ပွဲရတယ်လေရအလုပ်မြင်ရပဲဝါသနာပါတယ်ဆိုတော့ကိုယ်သိထားတယ်ဆိုတော့ဒီမှာပို့ပြီးတော့ open ဖြစ်တယ်လက်ခံတယ်ဆိုတော့ဒီမှာပို့ပြီးတော့ကိုကဒီ art ကိုပြန်ပြီးကြက်မိမှာအရင်တော့ကဒီက juvenile high school kid တွေကိုပတိဆွဲတက်မိရတယ်။ Juvenile High School Kids ဆိုတာသူတို့ကဒီ society မှာအရင်ပြစ်ပယ်ခံလဲတယ်သူတို့စိုးရလဲပါတယ်ပေါ့လေ။အမ Independent Contract အနေနဲ့လုပ်လိုက်သေးတယ်ဟိုတစ်နှစ်က။ You know after school program ကလေးလေးတွေဟိုမှာ elementary ကလေးလေးတွေမူလရန်ကလေးတွေပထမတက်မိမှုတွေသူတို့ကအမကိုဘယ်လိုခေါ်မလဲ Miss Kim ဆိုပြီးတဘောကြလာတယ်ပထမတော့သူတို့လက်မခံအောင်ခလေးဆိုတော့လေနောက်ပိုင်းကျတော့သူတို့လက်ခံလာတယ်ဒီ gallery အတိုင်းဝိုင်းတော့နောက်ပြီးတော့အမအရင် classmate တွေတို့ကျောင်းဝဆရာတွေရဲ့လည်းအဲ့လိုမျိုးအားပေးတာရှိနေအဲ့လိုမျိုးရဲ့ status ကိုဒီလိုမျိုးဟာဟိုအမဒီမာရအမအတော်ကဦးလေးရဲ့အတော်မိန်းမပြောတယ်။တမီးတဲ့။တမီးမှပတ်သက်မရှိရင်တဲ့ကိုတက်တဲ့ပညာနဲ့အမှုပညာနဲ့ပကြီဆွဲပြီးလှူလာတဲ့ဒါအမှုမျက်ဆုံးပဲတဲ့။ဆိုတော့သူတို့ဒီစဖြစ်တဲ့အချိန်မှာ Ocean ပေါ် Art Ocean တို့ကတော့လုံနေပြီဟိုဒေါက်တာဆာဆာတို့ကတော့အဲ့ဒါနေနဲ့ဒီမင်းကိုနိုင်တို့ဒီသူတို့အရမ်းမအောင် Ocean လုံလိုက်တော့အမားကိုဆွဲလိုက်တဲ့ပတောင်းပတိကားကိုတီးရောက်နေတဲ့ Massachusetts ကချင်းမလေးထင်တယ်သူပြောရတယ်။သူသဘောကျတယ်ဆိုတော့အဲ့ရနေစားပြီးအမားဒီအမားရဲ့အမအရင်တော့ Torrance YMCA က coworker အမရဲ့ Facebook ကိုတွေးလိုက်တဲ့အချိန်မှာသူအမပတိဆွဲမှသူမသိဘူးအဲ့မှာသူစောက်တွေ့သွားတယ်တွေ့သွားတော့သူရောက်ချားကိုပြောတဲ့အချိန်မှာသူရောက်ချားရဲ့တကယ်ချင်းလက်မရကဒီ beach area မှာဟိုဟာ gallery လေးကိုပိုင်တော့ဟဲ့အဲ့နေအကူပြကြည့်မယ်တဲ့သဘောချင်းရရင်နဲ့အဲ့မှာတော့ပြဆိုရင်နဲ့အဲ့မှာအမဒီ article လေးတစ်ခု title လေးတစ်ခုသွားစားမိတော့လူတွေကအမြဲတမ်းရေးတယ်ဒီ fundraising မှာ save မြန်မာ save မြန်မာဆိုတော့အမဘာကိုသွားတရရလဲဆိုတော့ဒီကဘာမှာဘမပြလစ်လူရှူထားတယ်လို့ဖြစ်သွားတယ်အမြင်မှာအိကနိုလောက်ခါတော့အမအဲ့တိုက်တော့တခုအမတို့ထိမိတာစိတ်မြင်မှာဆိုတာလူတိုင်းသုံးနေကြတာကဘာမှာအမဘာလို့သောတရိယလဲအမရဲ့ဒီ personal experience ဒီကြောင်းတက်ခဲ့တာရောပုံဝင်ခြင်းရောမမပြီးဘယ်သူမှမသိတော့မမပြည့်တကယ်ကိုလစ်လူရှုခံလာရတယ်လို့ဖြစ်သွားပြီကဘာမှာဆိုတော့အမတို့စိတ်မြင်မှာလို့သုံးရင်ကောင်းမလားdo not ignore မြန်မာလို့သုံးကောင်းလားဆိုတော့ तू ကအကြံဉာဏ်ပေးလိုက်တယ်အဲ do not ignore မြန်မာကိုသုံးချလာဟဲ့တဲ့ gallery ပိုင်ရှင်ရအဲ့ရနေစားပြီးအမ exhibition တို့ဘာလို့မှအမပမပင်းရဲ့ဒီတိုင်းသားတွေလို့ရှုပြင်းတို့ရေးဆွဲတဲ့အချိန်မှာအမအဲ့ဟာကိုသုံးပြပါတယ်အမရဲ့ဒီဂျိုင်းယမားလေးရဲ့ဆလိတ်တောင်းနေတဲ့ပုံရှင်းမကြီးဆလိတ်တောင်းတဲ့ပုံငကွင်းကြီးတွေတို့ဗမာပြည်ရဲ့ရှုခင်းကချင်တို့ချင်းပြည်တို့ရှုခင်းနေအင်းလေးတို့ထဲလောက်တစ်ဖက်တည်းနဲ့လှေလို့တာမသခင်ကြီးထိုင်ဝမ်နီးစ်မှာပြောတယ်သူဗမာပြည်မှာပဲတွေ့ဘူးလေသူကဘာပတ်တပဲနိုင်ငံမှာမတွေ့ဘူးဒီအကိစ္စတွေနဲ့ပတ်သက်တော့ဒီဗမာပြည်ရဲ့အနှိမ်ခံလာတာတွေပဲကြည်လိုက်တော့သူတို့ရဲ့ fashion တို့သူတို့ရဲ့ဒီ accessory ပေါ့ဝတ်တာစားတာတွေတကယ်ဟုတ်အိဇောတွေဖြစ်တယ်တကယ်ဟုတ်ကောင်းတယ်ဆိုအမ fashion လည်းကြိုက်တော့အဲ့ရနေစားပြီးအမသူတို့ရဲ့ဒီအဝတ်စားတွေငွေနေအဲ့လိုမျိုးသူ ဝစ်သားတဲ့ဒီဟာတွေကိုအမကြိုက်ပြီးတော့အဲ့အတိုင်းပချီဆွဲပြစ်သွားပြီးတော့အဲ့ title အမသုံးပြစ်သွားတယ် Do not ignore မြန်မာဆိုအမက Fauvism artist လို့လည်းခေါ်တယ်အမ impressionist လည်းလုပ်တယ်အမ abstract လည်းသုံးတယ်အမ realism ဓာတ်ပုံတိုင်းအဲ့လိုမဟုတ်အမတခါတလေဒီ wild animal ဒီနိုင်ငံဒီ photographer တွေလေတကယ်သရိတ်ဆန်အရာကြီးတွေကိုဓာတ်ပုံရိုက်ထားတာတွေကြိုက်အမအဲ့ဟာတွေလည်းဆွဲပြတယ
်မကင်ဖြူထွေးတင်ဆက်ခဲ့တာပါဗျာကူတော့တုတ္တဆုံတဲ့အမေရိကန်တခွင်အစီအစဉ်အလှည့်ပါရှစ်တောင်ရှာဒေတာတွင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးအမေရိကန်အစိုးရက YC လေးလို့ခေါ်တဲ့အစီအစဉ်ကို2013ခုနှစ်မှာစတင်ခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်တဲ့စုဦးတီထွင်သူတူဖြစ်တဲ့မတ်အင်းမြမြဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျ YC လေးအစီအစဉ်နဲ့အမေရိကန်ပြည်တော်စုမှာဘာတွေလေ့လာခဲ့လဲဆိုတာကိုပထမပိုင်းအနေနဲ့ကြည့်ရှုနားဆင်ရမှာပါဗျာ
အင်းရပါဘူးအခုလို VOA ကိုလာပြီးတော့တွေ့ဆုံမိန်းမကွေးပြတဲ့ပြင်ကျေးဇူးတင်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟိုအမေရိကန်ဆိုရရဲ့ YCL ဆိုတဲ့ program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ YCL program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြရအောင
်ဟုတ်ကဲ့ YCL program ကတော့ဒီယူလူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးကြည့်ပါလေဆိုရွှေရှင်တင်းတုံးခုပါရေပေါ့နော်တင်းတုံးခုမှာဆိုရွှေရှင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေတဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေတဲ့လူငယ်တွေနဲ့နောက်ကညီမတို့လိုဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေတဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိတဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရွှေရှင်ဒီ US မှာငါပတ်တာပေါ့နော်exchange student အနေနဲ့စတင်ခွင့်ရရပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့တို့ရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်မင်းဒီ Southeast Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စေချင်တဲ့ပုံစံမျိုးအနေနဲ့တို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီတို့က team ပေါ်မူတည်ပြီးတော့ university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental ဘာလို့ဆိုလို့ရှင် environmental နဲ့Victor ဆိုရှင် University of Nebraska ကိုနောက်ပြီး Hawaii မှာတော့သင်ရမျိုးရှိတယ်။ညီမတို့ဒီ Social Entrepreneurship နဲ့ Economic Development တင်းကကြတော့အကြောင်းနှစ်ကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုရှင် Texas Austin မှာညီမတို့ဒီ UT မှာသင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ University ရဲ့အကြောင်းသားလိုမျိုးကိုစတင်လို့ရတဲ့အပြင်မှာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic perspective ကနေပြီးတော့အကုန်လုံးကိုအလိုမျိုးသင်ပြရမျိုးပေါ့နော်။သုံးဘက်ကိုစတင်ရရပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အလိုမျိုးဒီတခြား University တွေနဲ့ဒီ unit အထပ်ပါတော့ညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် University ကနှစ်ခုကိုဆိုအဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအလိုမျိုးအမျိုးရှိပါရဲ့
ဆိုတော့အိမ်မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့စစပြောလို့တင်းပေါ်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic ဆိုလို့ရှင်လဲ civic နဲ့ပတ်သက်တဲ့အားမျိုးသင်ရသလိုမျိုးညီမတို့ဆိုရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဒီ business နဲ့ပတ်သက်တဲ့အားမျိုးရေးသူညီမတို့ဆိုလို့ရှင်ရေဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရရင်နောက်ဘာ pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီ America မှာဆိုလို့ရှင် အောက်စတင်မှာဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေးလာလို့ရရပေါ့နော်ဆိုတော့ညာတော့အပြင်ဒီ Southeast Asia မှာကရှိကြတဲ့ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့စီမားလေးလာခဲ့ရတဲ့ပုံစံမျိုးတွေကအများတော့အပြင် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးတွေအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးတွေကိုလူလေးလာရတယ်ပေါ့နော်ပြီးတော့လေဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဒါဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မျိုး business owner တယောက်ပဲမဟုတ်ဘူးပေါ့နော်ဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာ social ကိုဘယ်လောက် ဒီအကျိုးပြုမှာလဲဆိုတဲ့ဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေပါလေ့လာပြီးတော့တကယ်လည်း implement လုပ်ခဲ့ရတယ်ပေါ့နော်
ဒီနေရာမှာတခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမနဖူဟာဝိုက်စလီမှာအရွေးခံရတယ်ဆိုတော့ကိုကဒီဆိုရူတီထွန်ဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါဟိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဒါတွေလုပ်ခဲ့တာပါလေ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club ဆိုရယ်ဒီ art and craft နဲ့ပတ်သက်တဲ့ဒီသင်ယူရေးကိုဒီ tower trade ဒီtraditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီရွှေချီထိုးပန်းစဲမျိုးဒါမျိုးတွေကိုတက်နိုင်တလားဟိုအလွတ်လေးကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖြစ်အကြောင်းတော့ဒီလက်မှုပညာရွှေချီထိုးတွေပါရီဆိုလို့ရှိရှင်တင်ရတာကအချိန်တော်တစ်ခုပေးရတယ်ပြီးတော့ဒါကိုထင်းထင်းရှားရှားဖို့ဆိုလို့ရှိရှင်လည်းအကောင်လုံးက business engineering ဒါတွေကိုသွားနေကြရဲ့ခါမှာဒီဟာကိုတင်ဖို့အတွက်ကိုရောထင်းထင်းဖို့အတွက်ရောဟိုဟိုအချိန်မပေးနိုင်ကြဘူးပေါ့နော်ဆိုတော့ညီမအနေနဲ့ကကြတော့ဒါရီကို2နာရီ workshop အနေနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတွေတင်ပြရမျိုးတွေလုပ်တယ်နောက်တစ်ဖက်မှာကြတော့လေဒီပြည်တွင်းမှာရှိတဲ့ဒီartisans တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစီးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အကောဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တို့ရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကျတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလုပ်ထားရဲ့ဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲ့ဒီ University of Texas လို့ပဲမှာရှိရဲ့ចောင်းသားတွေနဲ့ဟိုဒီအဆက်အချိန်ဆက်မိအောင်လို့သူကလို master student master degree ကိုင်ဟိုင်း student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့နဲ့ဒီ activities တွေလုပ်ခါ volunteer လုပ်တဲ့အခါကြာလို့ရှိရင်ဒီအိုက်ရကျောင်းသားတွေနဲ့ connection လုပ်ရတယ်ပေါ့နော်အဲ့လိုပုံစံမျိုးဟုတ်
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့တို့တခြားပဲရောက်တယ်ဟု
တ်ဆိုတော့အဲ့ဒီ program မှာကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ဒီပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်အဲ့လိုညီမတို့သွားလေကြတယ်သွားလေရတာအဓိကတော့တို့ကဒီ US မှာရှိတဲ့ culture တို့ကဒီ culture ဒီ activity ပေါ့နော်အဓိက US မှာဘယ်လိုမျိုးရှိရလဲဆိုတဲ့မျိုးသူတို့လိုက်ပြရဲမျူဇီယမ်တွေလေ့လာရရဲ hosting မှာဆိုရှင်လေဒီ hosting food bank မှာ animal volunteer သွားလို့ရရဲပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေတက်ကိုညီမတို့ဒီဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပြရတဲ့ဟာမျိုးရှိရဲပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့ကျန်တဲ့နှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးဟိုမ join ချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရဲပါဆိုညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုတော့အင်တီထွန်းနဲ့ပတ်သက်ပြီးလားဖြစ်တဲ့အတွက်ကြောင့်တို့ကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးကြီးဆို try လေးရအောင် try လေးရအောင်ပေါ့နော
်ကိုအောင်တက်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံတဲ့ဒီပညာကဏ္ဍအလှည့်ကြပါပြီမြမရှင်နဲ့တဘာဝတန်းငွေတိုက်များအကြောင်းအရင်တစ်ပတ်ကတင်ဆက်ခဲ့တဲ့အဆက်ဒုတိယပိုင်းကိုနားဆင်ရမှာပါမြမနိုင်ငံမှာရှင်နဲ့တဘာဝတန်းငွေခိုးအောင်မှုအတွက်အရေးပါတဲ့အနေကျခြံဝန်း18ခုရှိပြီးတော့အများအပြားတူးဖော်ထုတ်လုပ်မှုတွေရှိသလိုအလားအလာရှိပြီးစူးစမ်းရှာဖွေမှုအပြည့်အဝမလုံနိုင်သေးတာတွေလည်းရှိနေတယ်လို့ရှင်နဲ့ဘူမိပညာရှင်ဦးလှမိုင်းပြေကပြောပါတယ်အလဲပိုင်းမြေပြန့်ဒေသမှာလို့ရှမ်းချင်းကချင်းကုန်းမြင့်ဒေသတွေမှာရောရှင်နဲ့ထုတ်လုပ်နိုင်ပါသလားဒေါက်ခင်မျိုးဆက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာပေါ့နော်ဒီလိုစီးပွားပြည့်ထောက်နိုင်တဲ့အနာလာရှိတဲ့နေရာတွေကတင်နေရတယ်ပါ။
ပြီးမှဒီအနေကြကြိုက်ဝင်18ခုသတ်မှတ်ထားတယ်အများဆုံးတွေ့တယ်ထုတ်တာတော့ Central မြန်မာဘေစင်လို့ခေါ်တဲ့ဆက်လင်းကြိုက်ဝင်မှာအများဆုံးတွေ့ပါတယ်အဲ့မှာဆိုရင်ဗမာပြည်ရဲ့အတိုင်းတန်နဲ့ပေါ့နော်အခြေဆုံးဖြစ်တဲ့ရေနံကြောင်6မန်းထောက်ရှာပြင်ရေနံမြေတွေကန်းနေဆိုတဲ့ရေနံမြေတွေအများကြီးကျွန်တော်တို့တွေ့ခဲ့ပါတယ်အဲ့ကြိုက်ခွန်းထဲမှာပဲဓာတ်ငွေမြေတွေအရာတော်တို့ပက်ပယ်တို့ဆိုတဲ့ဟာတွေကိုတွေ့တယ်အဲ့ဒါအလဲပိုင်း Central Basin မှာသူ့ရဲ့တောင်ဘက်ကိုရောက်လာတဲ့အခါမှာဒီ Pro Environmentပြေအနေကြရက်ဝင်းမှာဆိုရင်လေမြာအောင်ရှေ့ပီတာပြေတောင်တိုင်းရေနံမြေတွေတွေ့တယ်ရှေ့ပီတာကတော့ဒါတောင်ငွေမြေတခါတောင်ဘက်ကိုဆင်းလာပြီးတဲ့အခါနောက်ဆုံးပင်လယ်နဲ့ဆက်တဲ့ဂျာထဲမှာရှိတယ်အေရာရီဒီအနေကြချိုက်ဝန်းထဲမှာဆိုရင်လေတောင်ငွေမြေတွေကျွန်တော်တော်တော်တွေ့ပါတယ်1990နောက်ပိုင်းမှာပေါ့MG ရရှာတဲ့အတွေ့အဲ့နေရာတွေမှာဆိုရင်အဖျောက်ဆိုတဲ့တန်ငွေမြေ၊ညောင်တုံးတန်ငွေမြေပြီးတဲ့အခါမအူပြင်တန်ငွေမြေတွေတွေ့ခဲ့ပါ။ဒါကုန်းတွင်းပိုင်းကိုပြောတာပါ။နော်။ဒီကမ်းလွန်မှာတော့ကျွန်တော်တို့အနေကြကြိုက်ဝန်နေရာ၃နေရာရှိပါတယ်။ရခိုင်ကမ်းလွန်ဟိုအနေကြကြိုက်ဝန်အဲ့မှာရွှေတန်ငွေမြေတွေ့တယ်၊ထုတ်တယ်၊အခုတင်ဖို့ရောင်းချနေတယ်။ပြီးရင်မုံတမအော့ရှိုကန်လုံးသူစားပေါ်အနေကြကြိုက်ဝင်ရှိပါတယ်အဲ့မှာဆိုရင်ရေတနာနဲ့စောတိကနော်ကျွန်တော်တို့ထုတ်ပြီးရောင်းချလာတာ1998ကနေပြီးတော့အခုရက်ထိကျွန်တော်တို့ရောင်းချနေတော့တနင်္သာရီကန်လုံးအနေကြကြိုက်ဝင်မှာတော့ရဲတကူတန်ငွေမျိုးတွေ့ခဲ့တယ်တွေ့ပြီးတော့အဲ့ရနေထုတ်ပြီးရောင်းချအဲ့နေရာတွေကအများဆုံးတွေ့ခဲ့တဲ့နေရာအဲ့တော့ကျွန်တော်တို့မြမရေနံနေပြီးတော့1990မတိုင်ခင်နေဟိုကလည်းကျွန်တော်တို့ချင်းတွင်းဆိုတဲ့အနေကြကြိုက်ဝင်ကိုတက်ပြီးရှာကြပါတယ်တူးထုတ်ဖို့လုပ်တယ်ရေနံတို့အင်းတော်တို့မှာတွေ့ခဲ့တယ်ဒါပေမဲ့ထုတ်လုံနိုင်တဲ့အဆင့်ကြီးတော့မရောက်ခဲ့သေးပါဘူးအ
ဲစီးပွားဖြစ်အလားလာရှိတဲ့နေရာတွေအများကြီးပေါ့နော
်ဟုတ်ကဲ့စီးပွားဖြစ်ဆိုတာပေါ့နော်ခုနအနေကြကြိုက်ဝင်နေရှိပေမဲ့အလားလာရှိတဲ့ဟာတွေရှိနေပေမဲ့အပြည့်အဝမရှာနိုင်သေးတာရှိပါတယ်။ဥပမာချင်းတွင်းသူ့ရဲ့အထက်မှာရှိတဲ့ဟူကောင်းအနေကြချိုက်ဖွင့်နေမှာဆိုရင်အများကြီးမရှာနိုင်သေးဘူး။ဘာကြောင့်လဲဆိုတော့ accessibility ဆိုတော့သွားရေးလာရေးကကျွန်တော်တို့မှာအဟန့်တာဖြစ်နေတာပေါ့။ဘာကြောင့်လဲဆိုရင်တွင်းတူးပြီဆိုရင်ရှာလာလေကျွန်တော်တို့ဆက်ပစ္စည်းတွေရွှေ့ရတယ်နော်ပြင်တွေ့တူဆက်တွေရွှေ့ရတယ်တူးကြည့်ရတယ်တခုအဲ့ချင်းတွင်းမှာရှိတဲ့အတားအဆီးကတော့ဘာလဲဆိုတော့သူကအောက်ကနေပြီးတော့တွင်းကန်အား sub surface pressure အရင်မြင်တော့တွင်းနေရာမကြခဏတွင်းကန်တာတွေဖြစ်တယ်ပေါ့နော် blow out ဆိုတဲ့တွင်းကန်တာအဲ့ဒါတွေကိုပြန်နှိမ့်တတ်ဖို့ brighty လို့နော်ကျွန်တော်တို့ဒီ mud chemical တွေပို့လာကြတော့ချင်းတွင်းရာနွေရာသီဆိုရင်ရေကအင်မတန်တိတ်နေအဲ့တော့ပို့ရတာအင်မတန်ခက်ပါလေနော်ဟူကောင်းကျွန်တော်တို့အနေကြကြိုက်ဝမ်းဆိုရင်မရှာတဲ့လောက်ကိုပဲဖြစ်ပါတယ
်အော်ဆရာပြောသလိုဆိုလို့ရှင်ပေါ့နော်မြန်မာနိုင်ငံမှာရေနံတဲ့သဘောကတန်ွေအလားအလာရှိတဲ့နေရာတွေအများကြီးလို့သိရပါတယ်ဆိုတော့အဲ့နေရာလေးတွေပေါ့နော်နည်းနည်းပိုင်းပြီးပြောပြပေးပါမြန်မာနိုင်ငံမှာအလဲပိုင်းမှာအများပြတူတယ်နောက်ပြီးတော့ကမ်းလွန်မှာကျတော့သဘောတန်ွေတွေထောက်တယ်မြန်မာနိုင်ငံမှာရှင်းပြဘက်မှာဒီနယ်နဲ့တဘာဝတန်းဝင်နဲ့ပတ်သက်ပြီးအလားအလာလေးရှိပါလားဆရာ
ကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ရှမ်းကုန်းပြည်မြန်မာရှိတဲ့ဟာတွေတော့တိတ်ရင်ကြောက်တယ်ပေါ့နော်ကျွန်တော်ပေလူဆိုရင်အဲ့တက်တန်းရှိတယ်တိတ်ရင်ကြောက်တယ်ပဲဒါပေမဲ့အဲ့ရှမ်းကုန်းပြည်မြန်မာကိုပဲအနေကြကြိုက်ဝန်းနေရှိတယ်၃ခုရှိပါတယ်သူကတက်ကဆိုရင်နိုင်ရောဆိုတဲ့ဟာနောက်တစ်ခုကတီဘောလာရှုကလောဆိုတဲ့ကျွန်တော်တို့အနေကြကြိုက်ဝန်နေရှိတယ်။အဲ့ရှမ်းကုန်းပြည်မြစ်ဘက်မှာဆိုရင်တော့ကျွန်တော်တို့လုံးဝကိုရေနံရှာခွေမလုပ်နိုင်သေးပါဘူး။ဒီရေနံရှာခွေလုပ်ပြီးဆိုရင်ကျွန်တော်တို့ seismic တိုင်းတာရာတွေလုပ်ရမယ်။တွေ့ရှိလို့အလားအလာရှိတယ်ဆိုရင်ကျွန်တော်တို့တွင်းတူးကြည့်ရမယ်။ အဲ့တော့တွင်းတုဆက်တွေအဲ့အထည်ကိုရှေ့ဖို့အထည်တွေပါတွေကကျွန်တော်တို့မလုပ်နိုင်သေးတော့အဲ့နေရာတွေကမရှာသေးပါဘူ
း။မြန်မာနိုင်ငံရဲ့မြောက်ဖြားပေါ့နော်မြောက်ပိုင်းဘက်မှာအချင်းတီနယ်တို့ချင်းတီနယ်တို့ဘက်မှာဒီဂျင်နန်နဲ့တဘာဝတန်ခွန်နဲ့ပတ်သက်ပြီးအလားအလာရှိပါမယ်ဆင်
။ပထမဆုံးပြောရင်တော့ချင်းရတော့ပေါ့နော်သူကအတွင်ပြောင်းကြောက်တွေကြောက်တွေရှိနေတဲ့ပေါ့နော်သူက Indo Burman Range ဆိုပြီးခေါ်တဲ့ခဲမှာပါပါတယ်နော်ကျွန်တော်တို့ခေါ်တာကတော့နာဂချင်းရခိုင်နော်အနောက်ဘက်တောင်ကမ်းဆိုတော့အဲ့တော့ချင်းပြည်နယ်ဘက်မှာတော့ကျွန်တော်တို့ကအနေကျကြောက်တည်နော်အဲ့လိုခုနကပြောတဲ့ခြိုက်ငွမ်းနေမတွေ့ဒါပေမဲ့မြောက်ဘက်အစွန်ဆုံးမှာရှိတယ်နော်ခုန18ခုရှိတယ်အနေကျခြိုက်ငွမ်းနေမှာမြောက်ဘက်အစွန်ဆုံးရှိတာတော့ဟူကောင်းပါပဲအဲ့တော့ဟူကောင်းတောင်တန်းကနေဆက်ကိုကြော်ပြီးဟိုဘက်မှာဆိုရင်အိန္ဒိယရဲ့နော်ဒီတော့ရေနံမြေဆိုတာရှိပါတယ်အဲ့လိုအနေကျပုံစံမျိုးပဲဟူကောင်းမှာရှိတယ်ဒါပြင်ဟူကောင်းခြိုက်ဝမ်းမှာဆိုရင်ကျွန်တော်တို့ကဘာမှကိုခိတိရရောက်မရှာသေးပါဘူးသူ့ရဲ့တောင်ဘက်ကိုဆင်းလိုက်ရင်တော့ချင်းတွင်းခြိုက်ဝမ်းချင်းတွင်းခြိုက်ဝမ်းကတော့ခုနပြောတဲ့ချင်းတွင်းမြစ်ကိုပဲအာကိုပြီးပစ္စည်းတွေတည်ယူပို့ဆောင်ရမယ်တွင်းတူပစ္စည်းတွေတွင်းတူရှင်တွေတည်ဆောင်ရမယ်ဆိုတော့အဲ့မှာရှိတယ်structure အနေထားတွေကလည်းအောက်ကနေပြီးတော့ reservoir pressure တွေများတယ် blow out တွေဖြစ်တဲ့အတွက်အဲ့မှလည်းကျွန်တော်တို့ထိထိရရောက်မရှာသေးပါဘူးအဲ့တော့ချင်းတင်းကြိုင်ဝမ်းရဲ့တောင်ဘက်အစွန်ဆုံးမှာရှိတဲ့ပထိုးလုံမှာတော့ကျွန်တော်တို့ gas ကိုတွေ့ထားပါတယ်အဲ့ gas ကိုတူးဖော်ဖို့ပြီးတော့အဲ့ data အနည်းဆုံးပေါ့လေအဲ့ gas ကိုပစ္စည်းထုတ်လို့ရေးမှာသုံးလားဆိုပြီးတော့တူးဖို့အစီအစဉ်ရှိပေမဲ့အခုနောက်ပိုင်းဒီတိုင်းပြည်မှာနိုင်ငံရေးမငြိမ်မသက်ဖြစ်တာတွေကြောင့်အကုန်လုံးလုပ်ငန်းတွေတော့ရပ်ထားတယ်လို့ကြားပါတယ်
။ရင်းနှံဘူမိပေရပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်အောင်လုပ်ပါမယ်။
တော်ခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုလိုရဲဆိုရင်တော့ burmese.voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာနောက်24ခုနှစ် Munich လုံခြုံရေးညီလာခံကိုဂျာမနီနိုင်ငံ Munich မြို့မှာ February 16ရက်နေ့ကနေ17ရက်နေ့ထိကျင်းပတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုထည့်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်ဂျာမနီတန်ယုံရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ကမ္ဘာတစ်လွှာကလုံခြုံရေးနဲ့ပတ်သက်တဲ့အရေးအကြီးဆုံးစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအစ်စ်မြင့်အရာရှိတွေအဆင့်ဆွေးနွေးပွဲမှာကမ္ဘာနိုင်ငံတွေကနိုင်ငံရေးစီးပွားရေးဆိုင်ရာအစ်စ်မြင့်မူဝါဒချမှတ်သူတွေပညာရှင်တွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေဒီညီလာခံမှာပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။၃ရက်ကြာကျင်းပမဲ့ဒီညီလာခံရဲ့ဖွင့်ပွဲတောက်ကြာနေ့မှာတော့လက်ရှိကမ္ဘာအနေထားဟာအလုံးမဖြစ်ပဲတန်းနဲ့ချီတဲ့တာမန်လူဒန်းစားတွေကစူးစူးဝါးဝါးပေးဆက်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်အခုချိန်မှာကမ္ဘာနိုင်ငံတွေဟာတာဝန်ယူမှုတာဝန်ခံမှုမရှိပဲကိုကြိုက်ရာကိုလှုပ်တာတွေ့နေရကြောင်းနဲ့တကယ်လို့ကုလသမဂ္ဂပြည်ညင်စာတမ်းပါအချက်တွေအတိုင်းလိုက်နာကြမယ်ဆိုရင်တော့ကမ္ဘာလူသားတိုင်းငြိမ်းချမ်းပြီးဂုဏ်သိက္ခာရှိရှိနေနိုင်မှာဖြစ်ကြောင်းအတွင်းမှုချုပ်ကကမ္ဘာတလွှားလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဆွေးနွေးမဲ့နှစ်ပတ်လည်ညီလာခံကိုပန်ကြားလိုက်တာဖြစ်ပါတယ်။တခါဂါဇာအရေးသတင်းတပုတ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့ဂူရက်ပိုင်းတွေအတွင်မကြာခဏတယ်လီဖုန်းဆက်ပြီးအချင်းအတော်ကြာကြာဆွေးနွေးခဲ့တယ်လို့ဒဇာကန်တွေကိုကယ်ထုတ်နိုင်ဖို့ဂါဇာမှာယာယီအပြစ်ရဖို့ပန်ကြားခဲ့တယ်လို့တောက်ကြာနေ့မှာပြောလိုက်ပါတယ်ခင်ဗျာ။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။အခုမနေ့ခင်းအစီအစဉ်ကိုတာဝန်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ဂျိမ်းစမစ်ဖြစ်ပါတယ်ဗျာ။VOA American တန်ကထုတ်နှင်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပြုခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို online စာမျက်နှာတွေ radio တွေနဲ့ Facebook YouTube ကနေနားဆင်ကြည့်ရှုကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြပါစီခင်ဗျာတော်တာရှင်တွေတကွဘေးရန်ရဲ့ကြံမှာရှင်းလင်းကြပါစေကျွန်တော်ညီငယ်ရေးပါခင်ဗျာ